America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မတ်လ10ရက်နေ့စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအေးတန်နာကျော်နဲ့အတူညပြေးတော့မှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံမှုသဘောတူလိုက်တာအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။အမေရိကန်ကဒီသူ့ရဲ့သူ့ပေါ်အခွန်တွင်းကုန်တွေကိုအခွန်တိုးစီးချက်ဖို့ဆုံးဖြတ်ပြီးတဲ့နောက် EU ဥရောပသမ္မတကလည်းဒါနဲ့ပတ်သက်ပြီးတော့လက်တုံပြန်သွားမယ်ဆိုပြီးတော့ပြောဆိုသွားတယ်။ဒီလိုထိုက်တန်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်အောင်မှာကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်တို့တွေ့ဆုံမှုကမ်းလှမ်းချက်ကြောင့်အများကပိုပြီးအာရုံစိုက်လာတဲ့နျူကလ িয়ার အရေးသတင်းနောက်ဒီသတင်းမှတ်ထဲမှာပဲတက်ဆက်ပြည်နယ်မှာနိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲအတွက်ကနဦးပနာမဒီမဲဆွယ်စည်းရုံးမှုတွေရွေးချယ်ပွဲတွေကျင်းပနေတဲ့အကြောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်လဲနေရချထားရေးတိဆောက်ရေးစီမံကိန်းတွေဟာဒေသခံပြည်သူတွေရဲ့အခက်အခဲတွေပြည်လဲနိုင်မဲ့အလားအလာရှိပါရဲ့လား
ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြောင့်အန်ဆောင်ဆက်ဆောင်ဆောင်ဆက်ခွန်ခန့်တဲ့စလုံးမှာပေါ့နော်ပိုတိတိတတာတိုးတက်လာတဲ့ဒီဌာနေတိုင်းရင်းသားတွေအတွက်အိပ်မက်နေကြတဲ့ရခိုင်ပါဝင်တိပိရခိုင်မျိုးနွယ်စုချင်းမှာပါဝင်ကြတဲ့တိုင်းရင်းသားတွေတိတိတတာ
လွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင့်သုံးသက်ချက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရေးဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးသနာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေအဆုံးသတ်ဖို့တန်တမန်ရေးနီလန်းရဂျိုးပန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့မျက်နှာချင်းဆိုင်တွေ့ဆုံမှုသဘောတူလိုက်တာအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ပြင်ဆင်ချင်းသိမ့်နေရပဲကင်ဂျုံအွန်းနဲ့မေလမှာတွေ့ဆုံမှုသဘောတူလိုက်တာနဲ့ပတ်သက်လို့ဆိုရင်ကြောင်းသမ္မတဥပမာအစိုးရရဲ့လက်နက်ထိန်းချုပ်ရေးနဲ့မပြန့်ပွားရေးအထူးအကြံပေးရောဘတ်အင်ဟွန်ကပြောဆိုလိုက်သလိုထရမ့်အနေနဲ့မြောက်ကိုရီးယားရဲ့ထောင်ချောက်ထဲဝင်သွားမှာကိုလည်းဆိုရင်မိကြောင်းထောက်ပြသူတွေရှိပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားပေါ်ဘလို့မှအလျှော်ပေးလိုက်လျောရာမျိုးလုပ်မှာမဟုတ်သလိုသူတို့ပြောနေတဲ့စကားတွေနဲ့အညီလက်တွေ့လှုပ်ဆောင်ပြပြီးမှသာတွေ့ဆုံမယ်လို့အင်ဂျီရောပြောခဲ့ရဆရာဟက်ကဘီဆန်နက်စ်ကတောက်ကြနေမှာသတင်းတောက်တွေကိုပြောပါရဲထရမ့်အစိုးရကအမြင့်အားဆုံးဖိအားပေးတာကြောင့်မြောက်ကိုရီးယားဟာချီးနေတဲ့အနေအထားရောက်လာပြီလို့လဲဆိုပါရဲနျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်စမ်းသပ်တာတွေကိုရပ်ဆိုင်ထားမယ်လို့ကိုရီးယားနိုင်ငံသားထိပ်သီးအစည်းအဝေးပွဲအတွင်းမြောက်ကိုရီးယားကကတိပြုခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောထားပါရဲသမ္မတထရမ့်ကကင်ဂျုံအွန်းနဲ့တွေ့ဆုံမှုသဘောတူတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကအင်ဂျီရိုရှိမှာကြာသပတေးနေ့ကကြေညာသွားပါရဲသမ္မတထရမ့်ကရုတ်တရက်အခုလိုလက်ခံလိုက်တာဟာသက်ဆိုင်ရာအမေရိကန်ဆိုရဌာနတွေပါဝင်ပြီးတော့လအတော်ကြာပြင်ဆင်မှုကနေဖြစ်လာတာလို့အင်ဂျီရိုကအခိုင်အမာပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်တန်ကြားထားတယ်လို့မျိုးဒီနှစ်နောက်ပိုင်းမှာစေရေးရအခမ်းအနားတစ်ခုကျင်းပဖို့အတွက်စစ်တပ်ကပြင်ဆင်နေပြီဖြစ်ကြောင်းပက်တဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပဲကြေညာလိုက်ပြီးတော့ဝါရှင်တန်မြို့တော်လမ်းတွေကိုထိခိုက်စေနိုင်တဲ့တန်ကြက်ကအမြောက်ကားတွေကိုအဲ့ဒီစေရေးပြအခမ်းအနားမှာမထည့်ဖို့ပြောပါရင်အင်မီရောကနေပြီးတော့အမေရိကန်လွှတ်တော် Capital အဆောက်အုံအထိချီတက်မဲ့စေပြခန်းနာဟာလွတ်လပ်မှုရဲ့တန်ဖိုးကိုမိမောင်းထိုးပြမှာဖြစ်တယ်လို့လည်းဗန်ဒန်ကွန်ကဆိုပါတယ်။စစ်ပြန်စစ်မှုတဲ့ဟောင်းများနဲ့နိုဝင်ဘာလ17ရက်နေ့မှာစေပြခန်းနာဝါရှင်တန်မြို့တော်မှာကျင်းပလို့ရမလားဆိုပြီးတော့သမ္မတထရမ့်ကစစ်တပ်ကိုမေးထားတာဖြစ်ပါတယ်။ဒီစီရေးပြချီတက်မှုဟာတမိုင်းတခြားအမေရိကန်စစ်မှုတန်းဟောင်းတွေရဲ့ပေးဆက်မှုတွေကိုအဓိကပြသတင်တယ်လို့ညွှန်ကြားချက်မှာပြောထားပါတယ်။အမေရိကန်ပြည်အောင်စုမှာကအခုလိုမျိုးစီရေးပြအခမ်းအနားတွေလုပ်တာတိတ်ကိုရှားပါပါတယ်။1992ခုနှစ်မှာပင်လယ်ကွင်းစစ်ပွဲအတွင်းကူဝိတ်နိုင်ငံကနေပြီးတော့ဆက်ဒမ်ဟူစိန်ရဲ့အီရတ်တပ်ဖွဲ့တွေကိုမောင်းထုတ်နိုင်ခဲ့တဲ့နောက်တစ်ခါဝါရှင်တန်မြို့တော်မှာစစ်သားတွေချီတက်ပြီးတော့လမ်းလျှောက်ခဲ့ကြပါတယ်။သမ္မတထရမ့်ကတော့မနစ်ကဇူလိုင်14ရက်နေ့တုန်းကပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ဘတ်စကီးလ်နေ့အခမ်းအနားကိုသမ္မတဂရောမလာနီယာထရမ့်နဲ့အတူပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်သမ္မတဂရောဘရစ်ဂျစ်တိုနဲ့တက်ရောက်ပြီးတဲ့နောက်အခုလိုမျိုးအမေရိကန်ပြည်အောင်စုမှလည်းစီရေးပြအခမ်းအနားကျင်းပဖို့စိတ်ကူးရခဲ့တာဖြစ်ပါရင်အမေရိကန်ပြည်အောင်စုရဲ့ဒီနှစ်စစ်ပြန်များနေ့ကတော့ပထမကဘာစစ်ကြီးပြီးဆုံးတဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေပါရဲ့ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်က တမန်နီနဲ့အလူမီနီယံသွင်းကုန်ရေးအပေါ်ကွန်ထရိုးစီချက်ဖို့ဆုံးဖြတ်ပြီးတဲ့နောက် EU ယောပါတမန်ကနဲ့ဂျပန်ကုန်သွယ်ရေးထိပ်တန်းခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးခွန်စနစ်တကြောင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမလားဆိုပြီးဆွေးနွေးနေကြချိန်မှာပဲ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမန်စတိုရမ်နဲ့ဂျပန်ကုန်သွယ်ရေးစီးပွားရေးနဲ့စက်မှုလုပ်ငန်းများဆိုင်ရာဝန်ကြီးဟီရိုရှိကီစီကိုရိုဒီကနေ့တွေ့ဆုံနေကြတာပါ။ဒီကနေ့နောက်ပိုင်းမှာတော့အဲ့ဒီစီးပွဲကိုအမေရိကန်ကိုယ်စားလှယ်ရောဘတ်လိုက်ဒီဇာလဲတက်ရောက်မယ်လို့ဆိုပါရယ်အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးစီးချက်ဖို့ဆုံးဖြတ်ခဲ့ပေမယ့်လေကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုချင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးထားတယ်လို့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအနေနဲ့လဲအဲ့ဒီလိုအခွင့်အရေးမျိုးရမလားဆိုတာကို EU ဘက်ကရှင်းရှင်းလင်းလင်းသိနေတာပါတကယ်လို့ဒါအဲ့ဒီအခွင့်အရေးမျိုးမရဘူးဆိုရင်တော့အမေရိကန်ရဲ့သွင်းကုန်အပေါ်လဲလက်တုံ့ပြန်အခွန်တိုးကောက်ဖို့အမေရိကန်ကနေ EU ကိုတင်ပို့နေတဲ့လိမ္မော်ရည်ဝီစကီအသီးအနှံစတာတွေပါဝင်တဲ့စည်ရင်းကိုအစင်းနဲ့ပြုစုထားပြီးဖြစ်ကြောင်းလဲပြောပါရယ်အမေရိကန်ရဲ့ကုန်သွယ်ပတ်နိုင်ငံတွေကတော့အခုလိုအခွန်တိုးစည်းချက်ကောက်ခံမှုဆောင်ရွက်တာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့အဓိကပြစ်မှတ်ဖြစ်တဲ့တရုတ်နိုင်ငံထက်အမေရိကန်ရဲ့မဟာမိတ်တွေအပေါ်သာပိုအထိနာစေလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါရယ်ဒီချိန်ထဲမှာပဲဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဟိုက်ကီကတနီယန်ကလည်းတကယ်လို့ EU သွင်းကုန်အပေါ်အခွန်တိုးကောက်မယ်ဆိုရင် WTO ကမ္ဘာကုန်သွယ်အဖွဲ့အစည်းတိုင်ကြားသွားမယ်လို့တောက်ချာနေကပြောပါရယ် EU နိုင်ငံတွေအနေနဲ့ကုမ္ပဏီတွေဟာကုန်သွယ်ရေးမညီမမျှဖြစ်စေတဲ့အရင်းငံအကြောင်းရင်းမဟုတ်တာကြောင့်အခွန်တိုးစည်းချက်မဲ့နိုင်ငံတွေစည်းရင်းကနေချင်းချက်အနေနဲ့ထားပေးတင်ကြောင်းလည်းသူကထောက်ပြပါရယ်ဒါအပြင်လွန်ခဲ့တဲ့ကြာသပတေးနေ့ကနေစရင်15ရက်ကြာမှာအမေရိကန်ကိုတင်ပို့နေတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်စတင်တက်ဝင်မှာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘိုးပြောတော်ကရှီယာမွတ်စလင်နေမျိုးတခုမှာတောက်ကြနေကအသေးကံဘုံခွဲတိုက်ခိုက်ခဲ့လို့လူကိုယ်ဥမကတိတ်ဆုံးသွားတယ်လို့ရရှိတွေကပြောပါတယ်။ဆွနီမွတ်စလင်အများစုနေထိုင်တဲ့အာဖဂန်နစ္စတန်နိုင်ငံမှာ IS Islamic စစ်တေးကြောအဖွဲ့ကဂိုင်းရနာကွဲပြားတိုက်ခိုက်မှုတွေဖြစ်ပွားအောင်လှုံ့ဆော်နေကြပြီးတော့အခုတိုက်ခိုက်မှုကိုလည်း IS နဲ့ဆက်ဆက်တဲ့နိုင်ငံတွင်းအဖွဲ့အစည်းတခုကလှုံ့ဆော်တာလို့ site ထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကသတင်းနှစ်ပတ်အတွင်းမှာ၃ချိန်မြောက်ဖြစ်ပွားတာပါ။နိုင်ငံရေးထိပ်တန်းနိုင်ငံရေးခေါင်းဆောင်တို့ချို့ပါတက်ရောက်တဲ့အောက်မေ့ဘွယ်အခမ်းအနားတစ်ခုနားမှာတိုက်ခိုက်မှုဖြစ်တာပါဒီနေ့2018ခုနှစ်ရောက်တော့မှဒီလိုမျိုးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့ပထမအဦးဆုံးကြီးကြီးကျယ်ကျယ်ဖြစ်ပွားတဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်နောက်ထပ်တီးခြားတိုက်ခိုက်မှုတစ်ခုကတော့မြောက်ပိုင်းကထိုက်ခါပြည်နယ်မှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေစောင့်ကြပ်နေတဲ့ကင်းစခန်းတစ်ခုကိုတာလီဘန်စစ်တေးကြွတွေဝန်စီးနှင်းခဲ့တယ်လို့ကာဝါဂျာဟာခရိုင်အုပ်ချုပ်ရေးမှူးက AFP သတင်းဌာနကိုပြောပါတယ်ရဲတပ်ဖွဲ့ဝင်10ဦးနဲ့စစ်သား9ဦးတို့တေဆုံးသွားကြပြီးတော့လူ10ခန်းနဲ့တန်ရာရသွားကြပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားချိန်ကအာဖဂန်နစ္စတန်နိုင်ငံမှာ16နှစ်ကြာတဘုံထခဲ့ပြီးတဲ့နောက်အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်ကိုတာလီဘန်တွေလက်ခံဖို့အတွက်ပို့ပြီးတော့ဖိအားပေးနေကြတဲ့အချိန်မှလည်းဖြစ်ပါတယ်ရှင်။
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဖိုင်းတိုမီတာ19 kHz 1683ညဖိုင်းတိုမီတာ19 kHz 15565နဲ့ဖိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကရာဇဝတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရမှာခက်မြင်မြင်ဆောင်ရွက်နိုင်ဖို့ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲတချို့ကိုစင့်ခေါ်ခွင့်အာဏာပေးရတဲ့အမိန့်ကြေညာချက်လက်မှတ်ရေးထိုးအတည်ပြုပေးခဲ့တယ်လို့သမ္မတပြောခွင့်ရကဒီကနေ့ပြောပါတယ်သမ္မတပြောခွင့်ရဟယ်ရီရော့ကလက်ရှိရှိနေပြီးသားဥပဒေအပြင်ပိုးပြီးတော့အဆင်ပြေအောင်အခုလိုအမိန့်ထုတ်တာလို့ပြောပါတယ်ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲနဲ့တခြားအစိုးရရဲ့အရာရှိအုပ်ကိုအခုလိုအပိုထပ်ဆောင်ပြီးတော့အာဏာပေးခဲ့တာပါလူခွင့်လူရှားသူတွေကတော့ဖိလစ်ပိုင်ရဲတပ်ဖွဲ့ဟာအခွင့်အာဏာအလွဲသုံးစားလုပ်ရမှကြော်ကြားပြီးဒူတာတေးအစိုးရကိုအကြီးအကျယ်ဝေဖန်တဲ့အတိုက်ခံတွေကိုဒီအခွင့်အာဏာသုံးဖိနှိပ်မှာကိုစိုးရိမ်ကြောင်းပြောဆိုသွားတယ်2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းဖိလစ်ပိုင်မှာရာဇဝတ်မှုနဲ့မျိုးရည်စေဝါရောင်းဝယ်ဖောက်ကားမှုကိုအမြင့်ပြည့်ရှင်းလင်းသွားမယ်ဆိုပြီးတော့ဒူတာတေးကဂရီပေးပြောဆိုခဲ့တာပါအဲဒီနောက်ပိုင်းသူအာဏာရလာချိန်ဒီဂရီကိုအကောင့်တွေဖော်ရမှာလွန်ခဲ့တဲ့လ20အတွင်းစီးရင်သားအများစုအပေါင်းဝင်လူ4000လောက်ဟာရဲတပ်ဖွဲ့လက်ချက်နဲ့တိုက်ဆုံတာကြောင့်နိုင်ငံတကာကသတိထားစောင့်ကြည့်ခဲ့ရပါတယ်သမ္မတပြောခွင့်ရကတော့အခုအမိန့်အသစ်ကြောင့်အမှုတွေကိုမြင်မြန်ဆန်းဆန်းစစ်ဆေးနိုင်မှာဖြစ်ပြီးအပြစ်မရှိဘဲအမှုရင်ဆိုင်နေရသူတွေလည်းအမှုကနေအမြန်ဆုံးလွတ်မြောက်နိုင်ကြောင်းကာကွယ်ပြောကြားခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံဖူကူရှိမာမြို့မှာဆူနာမီဒီရေလိုင်းနဲ့ခံရပြီးတဲ့နောက်ဆက်ယုံကနေနှုတ်မျိုးယူဆင်းခဲ့တာကိုအစိုးရကမျက်ကွယ်ပြုခဲ့တာအတွက်တောက်ကြံတွေကအိမ်မျိုးလမ်းတွေပေါ်မှာလူရကျော်ချီတဲ့ဆန္ဒပြခဲ့ပါတယ်။အစိုးရနဲ့တိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုတို့ကအဲ့နှုတ်မျိုးယူဆင်းမှုတွေတာဝန်ရှိတာပါလို့သူတို့ကပြောပါတယ်။2017မှာဖြစ်ပွားခဲ့တဲ့အဲ့ဒီအနှုတ်မျိုးယူဆင်းမှုကသူတို့ဘဝတွေကိုပြင်းပြင်းထန်ထန်ရိုက်ခတ်ခဲ့တယ်လို့ပြောပြီးတော့အလုပ်တွေပြန်ပြီးငါတို့ဇာတိမျိုးကိုပြန်ပေးပါလို့ရေးထားတဲ့စိုင်းပုတ်တွေကိုထောင်ပြီးတော့ဆန္ဒပြခဲ့ပါတယ်။အဲ့ဒီဖြစ်ရဆိုကြည့်တဲ့အစိုးရနဲ့တက်ကိုကုမ္ပဏီတို့တာဝန်ရှိကြောင်းမပြောသေးတာကိုလုံးဝမကျေနပ်ပါဘူး။အဲ့လောက်ကြီးမားတဲ့ဖြစ်ရဆိုတဲ့တာဝန်ယူဖို့ညှင်းဆန်နေတာကိုတိခံနေလို့မရပါဘူးလို့ဆန္ဒပြသူတို့ကနိုင်ငံတကာသတင်းဌာနတွေကိုပြောသွားပါတယ်။2018ခုနှစ်အောက်တိုဘာလ10ရက်နေ့မှာတော့ဖူကူရှိမာမြို့ကဒေသနာရတရားရုံးကအဲ့ဖြစ်ရတွေဂျပန်အစိုးရနဲ့တက်ကိုကုမ္ပဏီတို့တာဝန်ရှိပါတယ်။ရော်ကျေးဖြစ်တဲ့အမေရိကန်ဒေါ်လာ၄တန်းခွဲပေးရမယ်လို့အမိန့်ချခဲ့ပါတယ်။ဒါမဲ့လည်းဒါကိုဂျပန်အစိုးရကငြင်းဆိုနေတာပါ။အခုဆိုရင်ဖူကူရှိမာအနုပြည်ယူဆိုင်မှုကြောင့်ထိခိုက်ရသူ1000လောက်ကသူတို့ရဲ့အခွင့်အရေးတွေကိုကာကွယ်ဖို့အတွက်တရားလမ်းကြောင်းအရလှုံ့ဆော်နေကြပါတယ်ရှင်။
စီးရီးယားနိုင်ငံကူတာဒေသကိုလူသားချင်းဆိုင်ရာထောက်ပံ့ရေးအကူအညီတွေပေးပို့နေတဲ့ကယ်ဆယ်ရေးလုပ်သားတွေအနေနဲ့သူတို့ရဲ့ဘဝတွေကိုမစည်သေးတင်ဘူးလို့အရှေ့အလယ်ပိုင်းဆိုင်ရာနိုင်ငံတကာချက်ချင်းဤအဖွဲ့အကြီးအကဲရောဘတ်မာတီနီကသတိပေးလိုက်ပါတယ်။အဲ့ဒီဒေသမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးပစ္စည်းတွေပေးပို့ရမှာတိုက်ပွဲတွေဖြစ်နေတာကြောင့်အခက်အခဲတွေရှိနေကြတာပါခင်ဗျာ။
လင်းမြောင်းထားသူတွေရဲ့ကမ္ဘာမှာအကြီးဆုံးနဲ့လူကြိုက်အများဆုံးအလှမ်းမဲ့ပြိုင်ပွဲတစ်ခုကိုမက်လာ9ရက်နေ့တောက်ကြနေကထိုင်းနိုင်ငံပတ္တရာမြို့မှာကျင်းပတော့ဗီယက်နမ်နိုင်ငံကငွင်ဟွန်ဂျန်က Miss International ကိုနိုင်ငံတကာပြည်မဆူရသွားပါတယ်။အသက်28နှစ်ရဲ့သူကပထမနေရာရပြီးတော့ဩစတြေးလျနဲ့ထိုင်းနိုင်ငံတို့ကအလှမ်းမဲ့တွေကတော့ဒုတိယနဲ့တတိယအထိတီးရရှိသွားကြပါပါတယ်ရှင
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မေးတနာကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOE ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုကလန့်ချက်ကြောင့်တနင်္ဂနွေကြာလကြာရှည်ပြဿနာပေါ်နေတဲ့နျူကလ িয়ার ရေးမှာအများကအာရုံစိုက်စရာဖြစ်လာနေပါတယ်။ဒါပေမဲ့လည်းထိတ်သီးဆွေးနွေးပွဲဖြစ်လာမယ်ဆိုရင်တော့မှတန်တမာရေးအရာထူးထူးခြားခြားရလက်တွေပေါ်ပေါက်လာနိုင်မှာမလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ်။ဒီကြောင့် VOA သတင်းတောက် William Gallo ရဲ့သတင်းဆောင်မကိုတော့ကိုအောင်လင်းဦးကပြောပြပေးပါရှင်။
နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေစမ်းသပ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကို Little Rocket Man လို့တချိန်ကသေရောပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကအခုနောက်ဆုံးမှာတွေ့ဆုံမှုလက်ခံလိုက်တာပါထိပ်တီးတွေ့ဆုံမဲ့အစီအစဉ်ကိုတော့မကြသေးရင်ကပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာတွေကိုအမေရိကန်ဆိုရထံရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူညွန်ရေးအကြံပေးရရှိချွန်ယီယွန်းကကြေညာခဲ့တာ
ပါ I explained to President Trump that his leadership and his maximum pressure policies
သမ္မတထရမ့်ရဲ့ဦးဆောင်မှုနိုင်ငံတကာရဲ့ညီညွတ်မှုနဲ့အတူအပြင်းထန်ဆုံးဖိအားပေးတဲ့မူဝါဒကြောင့်အခုလိုအခြေအနေကိုရောက်လာတဲ့ဆိုတာကိုရှင်းပြခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်ရေးနဲ့ပတ်သက်လို့ရှင်မတို့နောက်မဆုတ်ဖြစ်နေချိန်မှာထိတိတွေ့ဆုံမဲ့စီစဉ်ကြောင်းတန်တပန်ရေးအရာထူးခြားတဲ့အပြောင်းလဲတွေပေါ်ပေါက်လာဖို့မျှော်လင့်မှုတွေလည်းတိုးလာပါတယ်။အင်ပြီးတော့ပြောခွင့်ရသူ Sarah Huckabee Sanders ကတော့မြောက်ကိုရီးယားဘက်ကဂရိကဝတ်ပြုထားတာတွေရှိနေတဲ့အကြောင်းသတင်းတော့တွေကိုပြောဆိုခဲ့တာပါ
။ They've made promises to denuclearize. They've made promises to stop nuclear and missile testing and they've recognized that regular military exercises between
nuclear game ye pyin nuclear ne missile dong san tat mu re yat phu gri pe tha de lo american ne mahamait taung korea naingan no cha pouman sin ye le jit mu go le atit mat pyu ga ba
de da yin ma le myak korea pak ka dilo gri pe da ha da patama song no ma hoh ba u american leela yi thana rand corporation ga ka wai san ya sin mye tu ti ti bruce bennett ka lo myak korea pak ka a lou ne tat ti pya wo lu le lo so ba de
What we've seen so far with Kim Jong-un is words. He said he'll meet, he said he's going to reduce, he said it's okay for the exercises. Talk is cheap.
Kim Jong-un နဲ့ပတ်သက်လို့အခုထိကတော့အပြောပဲတွေ့ရပါသေးတယ်။တွေ့မယ်ပြောတယ်၊ရှင်းချမယ်လို့ပြောတယ်။စီးရီးလေးကျင့်တာပြဿနာမရှိဘူးပြောတယ်။အပြောသက်သက်နဲ့တော့အလကားပါ။အခုချိန်မှာ Kim Jong-un အနေနဲ့လက်တွေ့လုံးမလုံးဆိုတာကိုကြည့်ရမယ့်အချိန်ပါ။
2006 ချိန်ထိကတော့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার လက်နက်တွေကိုစွန့်လွတ်မလားဆိုတာရှင်းရှင်းလင်းလင်းမရှိသလိုအပြန်အလှန်အနေနဲ့သမ္မတထရန့်စီကဘာလို့ရင်သလဲဆိုတာလည်းရေးရရမရှိသေးပါဘူး။ဒီလိုပဲစစ်ဆက်ညှိနှိုင်းရမှာဆရာတဆူလို့ကြွေးကြော်ထားတဲ့သမ္မတထရန့်အနေနဲ့လည်းဘယ်ပိုင်းညီမှာအလျှော့ပေးမလဲဆိုတာကမသိကြပါဘူး။အမေရိကန်နဲ့ထောက်နိုင်ငံခြားရေးဝန်ကြီးဟော PJ Crowley ကတော့မြောက်ကိုရီးယားဟာဂရုမတည်ခဲ့တဲ့အစဉ်အလာတွေရှိခဲ့ဘူးလို့ဆိုပါတယ
်။ I suppose in his past life he's walked away from negotiations you know because they just weren't going to deliver what he anticipated.
ညလုံးထားတဲ့ကိစ္စတွေကိုသူတို့ကအကောင်အထည်မဖော်နိုင်တဲ့အတွက်အတိတ်မှာတော့စစ်စင်နှိမ့်နိုင်မှုတွေကနေထွက်သွားတာတွေရှိခဲ့ဘူးပါတယ်။ဒါမျိုးဆက်ဖြစ်လာမယ်ဆိုရင်တော့အမေရိကန်သမ္မတဟာပုဂ္ဂလိကကုမ္ပဏီတစ်ခုကိုအုပ်ချုပ်နေတာမဟုတ်တဲ့အတွက်အကျိုးဆက်တွေကတော့ကြီးမားနိုင်ပါတယ်
။သဘောတူထားတဲ့အတိုင်းထိတိတွေးဆမှုတွေဖြစ်မလာခဲ့ရင်တော့နောက်ဆက်တွဲကြုံရမယ့်အနေတွေကကြီးမားလာပါတယ်။သမ္မတထရန့်စစ်ချက်ရွေးချယ်ခန့်အပ်ခဲ့မှုတွေတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကောင်ကတော့ဆွေးနွေးပွဲတွေသာဖြစ်မလာခဲ့ရင်နိုင်ငံကြားစစ်ဖြစ်မဲ့အခြေအနေရောက်တွန့်ပို့ရရောက်နိုင်တဲ့အကြောင်းအဲဒါအာဘော်တစ်ခုမှသတိပေးထားပါတယ်ခင်ဗျာ။
ဒါကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဖို့ဒီသတင်းနဲ့ပတ်သက်ပြီးတော့ကိုအောင်လွင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်မှာနိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲအတွက်အကြိုတင်ပြင်ဆင်နေကြတဲ့သတင်းကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။ဒီသတင်းပတ်ထဲမှာပဲတက္ကသိုလ်ပြည်နယ်မှာတော့နိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ကြားကာလရွေးကောက်ပွဲအတွက်ကနဦးမဲဆွယ်စည်းရုံးမှုတွေဖြစ်တဲ့ပမာဏဒီပနာမရွေးချယ်ပွဲတွေကိုစတင်ပြီးတော့ကျင်းပနေပြီဖြစ်ပါတယ်။နိုဝင်ဘာမှာကျင်းပမယ့်အောက်လွှတ်တော်အမတ်အားလုံး435နေရာနဲ့အထက်လွှတ်တော်အမတ်တရာရဲ့သုံးပုံတပုံကိုရွေးကောက်ပွဲရဲ့အစဖြစ်တာကြောင့်သမ္မတထရန့်နဲ့သူ့ရဲ့လက်တွဲဘက် Republican တွေရောဒီမိုကရက်တွေအတွက်ပါနိုင်ငံရေးအရာအကျိုးဆက်သိပ်ကြီးတဲ့ရွေးကောက်ပွဲတွေအဖြစ်သတ်မှတ်ထားကြတာပါ VOA သတင်းတော့ Jin Malone သတင်းပေးပို့ထားတာကိုသိန်းထိုင်ဦးပြောပြပေးပါရှင
် Conservative CEOs များတဲ့ Texas ပြည်နယ်မှာကျင်းပတဲ့ပနမရွေးကောက်ပွဲတွေမှာဒီမိုကရက်တွေအများအပြားမဲထွက်ပေးတာကိုတွေ့ရပါတယ်ဒါကဒီနေ့ကျင်းပမယ့်လွတ်တော်ကြားကာလရွေးကောက်ပွဲဒီမှာလဲအလားတူမဲပေးသူများလာနိုင်နေဆိုတာကိုစောစီစီပြသနေတာပါဒီကြားကာလရွေးကောက်ပွဲဒီကသမ္မတထရန့်အတွက်ရောပါတီကြီးနှစ်ခုစလုံးအတွက်သိက္ခာအရေးကြီးပါတယ်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေအများအပြားပေါ်ထွက်လာတာလဲတွေ့နေရပါတယ်အထူးသဖြင့် Lizzie Bundle Fisher တို့လိုဒီမိုကရက်အမတ်လောင်းတွေပါသူကအခုလိုပြောပါတယ်
We feel like it's time for our voices to be heard and for us to have a seat at the table
ဒီချိန်ကကျမတို့ရဲ့ဆန္ဒသဘောထားအမြင်တွေကိုလူတွေလက်ခံကြားသိလာမယ့်အချိန်လွတ်တော်မှာနေရာယူရမယ့်အချိန်ရောက်ပြီလို့ကျမခံစားမိပါတယ
်ဂျာကာလာရွေးကောက်ပွဲဒီမှာသမ္မတဒေါ်နယ်ထရန့်ကိုအဓိကအကြောင်းအရာတစ်ခုဖြစ်တည်ပြီးလူတွေဆန့်ကျင်လာအောင်ဒီမိုကရက်တီကစီရင်နေပါတယ်လွတ်တော်နေရာစလုံးမှာအများစုပြန်ရရေးဒီမိုကရက်တီဘက်ကကြိုးပမ်းနေတာပါဒါပေမဲ့လည်းတက်ဆက်စ်ပြည်နယ်ပနာမရွေးကောက်ပွဲမှာအလုံးရင်းနဲ့မဲလာပေးတဲ့Republican Mason Dashini ကတော့သမ္မတထရန့်ကိုအပြည့်အဝထောက်ခံအားပေးကြသူတွေပါ။ Jennifer Dread Brand က
But he is doing a lot of good for this country.
သူကတိုင်းပြည်အတွက်ကောင်းတာတွေအများကြီးလုပ်နေတာပဲဟာ။ဒီမှာရှိတဲ့တိုင်းသားပေါင်းစုံသမ္မတကြီးကိုထောက်ခံနေဆိုတာတွေ့ကြမယ်လို့မျှော်လင့်ပါတယ်
။သမ္မတထရန့်ကလည်းသူ့ကိုထောက်ခံတဲ့သူတွေအနေနဲ့ပေါ်ပေါ်ဒဏ္ဍာမဏီကြားကိုတိုက်တွန်းပြောဆိုနေပါတယ
်။ You're sitting back.You watch television.
ဘာမှမလုပ်ပဲနောက်မှသွားထိုင်နေမယ်။ရုပ်မြင်သံကြားကြည့်ပြီးတော့ဒီနေ့တော့မဲပေးစရာမလိုတော့ပါဘူးကွာ။သမ္မတရွေးကောက်ပွဲတုန်းကတော့နိုင်တာပဲလို့တွေးရင်ကျွန်တော်တို့အကြီးအကျယ်ရှုံးပါလိမ့်မယ်။ဒီလိုအဖြစ်မခံနိုင်ပါဘူး
။ဒေါ်နယ်ထရန့်ဟာသမ္မတတံတမားနေ့အတွင်းနိုင်ငံရေးအရာကမကမကြီးဂျုံခဲ့ရပြီမလဲ။ Republican Party ဝင်ရဲ့ထောက်ခံမှုကိုတော့အခိုင်အမာရယူခဲ့တယ်ဆိုပြီးနိုင်ငံရေးလှစ်လာသူတယောက်ဖြစ်တဲ့ Bill Gilston ကပြောပါတယ်။
The more strongly a voter identifies with the Republican Party.
Republican Party ကမဲလာပေးတာပါလို့ပို့ပြီးတော့ထုတ်ဖော်ပြောလာလေလေ။အဲ့ဒီမဲဆန္ဒရှင်ကသမ္မတထရန့်ကိုထောက်ခံမဲပေးဖို့ပိုများလေပါပဲ။တကယ်တမ်းကျတော့ Republican Party ဟာထရန့်ရဲ့ပါတီလို့ပြောရမှာပါ
။ဒါပေမဲ့လည်းသမ္မတထရန့်ဘောတမိုင်းမှာအစိုးဆုံးလူထုထောက်ခံမှုကြာဆင်းနေတဲ့အချိန်ရင်ရိုက်ခတ်မှုတန်ကိုတော့ Republican Party ဝင်နေချင်းဆိုင်နေရပါလေ။ Republican ကိုယ်စားလှယ်လောင်းတွေကလည်းဒါကိုစိုးရိမ်နေကြတယ်လို့လူလူစစ်တမ်းကောက်ခံသူတယောက်ဖြစ်တဲ့ Tim Malloy ကပြောဆိုပါလေ
။
သမ္မတဘော်လူလူထောက်ခံမှုကြာဆင်းလေလေ Republican ဘက်ကလည်းမဲပေးခြင်းနဲ့ဆန္ဒနဲ့ယုံကြည်မှုအားနည်းသွားလေလေပါ။ဒီစိုးရိမ်မှုက Republican တွေအပေါ်တပြေးပြေးလွှမ်းမိုးနေပါတယ်။ရှေ့မှာ Republican တွေအတွက်ကြမ်းတမ်းခက်ခဲမဲ့ဂျာကာလာရွေးကောက်ပွဲတွေပါပဲ
။တစ်ချိန်တည်းမှာပင်စင်ယူအားယူကိုဆုံးဖြတ်ထားတဲ့ Republican လွတ်တော်အမတ်တချို့လည်းရှိနေပါတယ်။ဒါကဒီမိုကရက်တီတွေပြန်ပြီးဥမော့လာနိုင်တဲ့လက္ခဏာတရားဖြစ် Brookings Institute ကသုံးသပ်သူတယောက်ဖြစ်တဲ့ John Hardock ကမြင်ပါတယ်
There are many members who are retiring because of what the political landscape
is. ငွေချေနေတွင်ပြင်းနေအခုလိုမျိုးဖြစ်လာနေတဲ့အတွက်လည်းအနားယူမဲ့သူတော်တော်များများရှိနေပါတယ်။လွှတ်တော်ထဲမှာဒီမိုကရက်တွေလက်ရှိရထားတဲ့နေရာထက် Republican တွေဘက်ကနေရာတွေကိုပိုပြစ်မှတ်ထားပြီးတော့ရှင်ပြန်ရမှာပါ
။နိုဝင်ဘာလွှတ်တော်ကြာကာလရွေးကောက်ပွဲမှာဒီမိုကရက်တွေအနေနဲ့ရခဲ့မယ်ဆိုရင်သမ္မတ Trump ရဲ့အစည်းအဝေးတွေအထမမြောက်ဟန်တာလာနိုင်ပါတယ်။တကယ်လို့ဒီမိုကရက်တွေအနေနဲ့ရသွားခဲ့မယ်ဆိုရင်2020မှာကျင်းပမယ်သမ္မတရွေးကောက်ပွဲမတိုင်ခင်လာမယ့်နှစ်နှစ်တန်းကသမ္မတ Trump အတွက်ခက်ခဲတဲ့ကာလတွေဖြစ်လာနိုင်ကြောင်းပါခင်ဗျာ
။သက်သက်မှုကြီးချမှာပဲရေးစုစည်းလို့လူသိများတဲ့ရင်းချမ်းစွာစုဝေးခြင်းနဲ့စည်းတမ်းတက်လှခြင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။စနပြပွဲတွေမှာပူးပေါင်းပါဝင်အောင်သွေးဆောင်စည်းရုံးတာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆန္ဒပြရမှာကုန်ကြစိမ်းနဲ့ကြားခံပေသူရဲ့အချက်လက်ကိုတင်ပြဖို့နဲ့ဆန္ဒပြဖို့သွေးဆောင်နေဆိုရင်ထောင်လန်နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုးဘလို့ရလက်တွေကျုံလာရနိုင်ပါလေ။ရေးစုစီဥပဒေကိုပြင်သစ်မသင့် VOAS နေနေညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-2-3-2382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဒိုင်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာချင်းတွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းပြည်လဲထူထောင်ရေးနဲ့နေရက်ကနေတင်းချောင်သွားတဲ့သူတွေကိုနေရာပြောင်းလဲချထားရေးနောက်ပြီးတော့နေစဉ်လူနေမှုဘဝတွေပြောင်းလဲတည်ဆောက်ရေးနဲ့ပုံမှန်လုပ်ငန်းဝင်လဲပတ်နိုင်ရေးအတွက်ကိုအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေပါတယ်။ဒါပေမဲ့လို့ဒေသခံပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်နေ့စဉ်လူနေမှုဘဝပြန်လည်ရှင်သန်ရက်တီလောက်ကိုင်းရေးနဲ့လုပ်ငန်းခွင်အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေကမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်အဓိကကတော့နေမြေတွင်းမှာတရားဥပဒေစိုးမိုးမှုရှိဖို့ဒေသခံတွေအားလုံးအတွက်ဒန်းလူညီမျှတဲ့ကူညီထောက်ပံ့မှုတွေဆောင်ရွက်ပေးဖို့လိုအပ်တယ်လို့လွှတ်တော်ကိုယ်စားလှယ်နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကထောက်ပြပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်နေနေမီးရှို့ဖျက်ဆီးမှုနဲ့ကြေးရွာတွေကတောင်ယာလုပ်ငန်းခွင်တွေမွေးမြူရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့အထူးသဖြင့်ကတော့ဘူးသီးရောင်နဲ့မောင်နှောဒေသကကြေးရွာတွေမှာပြန်လည်နေရာချထားရေးဒေသတွင်းဖွံ့ဖြိုးရေးဆိုင်ရာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမြေအားပြုပြင်ဖော်ထုတ်ရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရင်းနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဆောက်လုပ်ရေးနဲ့အခြေခံအဆောက်အဦများတည်ဆောက်ရေးလုပ်ငန်းခွင်အဖွဲ့ရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်။အခုလိုမျိုးရခိုင်ဒေသတွင်ပြည်လဲနေရာချထားရေးနဲ့ဒေသတွင်ဖွံ့ဖြိုးရေးတွေဆောင်ရွက်နေပေမဲ့လို့ဒေသခံတိုင်းရင်းသားတွေနဲ့အထူးသဖြင့်မျိုးနယ်စုတိုင်းရင်းသားတွေအတွက်နေ့စဉ်လူမှုဘဝပြည်လဲရက်ဒီလောက်ကိုင်းနိုင်ရေးမှာတော့လုံခြုံရေးအပါအဝင်စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ဒေသခံပြည်သူတွေအတွက်ခိုင်မာတဲ့အာမခံချက်ရှိတဲ့အလုပ်ကိုင်းခွင့်လန်းဖန်တီးပေးဖို့နဲ့နယ်မြေတွင်းတရားဥပဒေစိုးမိုးမှုရှိအောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ွေကအကြံပြုပါတယ
်။ကျန်းမာရေးနှစ်ခုလုံးမှာသဘောပြဖို့လိုတယ်မဆမသဘောပြဖို့ဆိုတဲ့နေရာမှာလက်ရှိတင်ငွေအေးချမ်းဖို့အတွက်လည်းဒီတာဝန်တော်တွေကိုလုပ်တဲ့အခါမှာအတိအကျတော့သူတို့ကဆောက်ဝနေရေးအတွက်အတမိုးဝါကြောင့်အလုပ်တွေပေါ်ဆောင်ပေးရမယ်။ဒီကိစ္စတော့ကျွန်တော်တို့စိုက်ကျူးရေးမွေးမြူရေးပေါ့။ဒါမျိုးတွေအလုပ်တိုင်းအဖက်ငန်းနေတယ်။ဒါတွေလုပ်ပေးရမယ်။ဒီအုပ်ချုပ်တဲ့ကျွန်တော်တို့အုပ်ချုပ်ရန်နေရာကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းအမှန်လိုက်ပဲနဲ့ကျွန်တော်တို့ကလာဒီကန်တန်းတွေရှိမယ်။အစားအသောက်ပုဂ္ဂိုလ်တွေရှိမယ်။ဘိုးဘုံမှာအစိုးရဆိုတာဘိုးဘုံတာဝန်ယူရမယ်။တာဝန်ခံရမယ်။ဒါဆိုင်မှာဒီပုဂ္ဂိုလ်တွေအမှုရှိအောင်လုပ်ရင်ကျွန်တော်မနေရတာမရှိပါဘူး။ရင်းရှင်းပေါ့အထူးသဖြင့်ဒီကနေ့ကိုအားကြမ်း
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကဒေသခံပြည်သူတွေအတွက်လုံခြုံမှုအာမခံချက်ပေးဖို့နဲ့အစိုးရဘက်ကသူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်နိုင်ရေးလုံလောက်တဲ့ဆောင်ရွက်လုပ်ကိုင်ပေးနေတာတွေ ကိုတော့မတွေ့ရသေးဘူးလို့လည်းရခိုင်ပြည်နယ်တွင်းကဒေသခံတွေရဲ့အရေးလေးလာခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကထောက်ပြပါဗျ
။ရခိုင်ပြည်နယ်မှာအကြံဖက်မှုကြောင့်2016-2019ဆလုံးမှာပေါ့နော်။အိုတီတီတတာတိုးတက်လာတဲ့ဒီဌာနေတိုင်းရင်းသားတွေအတွက်အိတ်မှနေကြတဲ့ရခိုင်ပါဝင်ဒီပြည်ရခိုင်မျိုးနွယ်စုချင်းမှာပါဝင်ကြတဲ့တိုင်းရင်းသားတွေတိတိတတာတိုးတက်လာတာ။ဘာတစ်ခုမှကျွန်တော်တို့မတွေ့ရဘူး။မြင်သာနိုင်သာရှိတဲ့တိုးတက်လာတာမတွေ့ရဘူး။ဆိုတော့ဟိုနိုင်ငံတကာမှာဆွေးနွေးနေကြတယ်အများကြီးပဲဒီကိစ္စကနေပြီးတော့ဟို highlight ဖြစ်နေတဲ့ဟာကဒေတာခံတွေမဟုတ်ဘူးဒီထွက်ပြေးသွားတဲ့လူတွေတက်ပြီးဖြစ်နေဆိုတော့ကျမတို့တွေဒါကိုအင်္ဂလန်မှာအဆင်မကောင်းဖြစ်ရတယ်ဘာခုနလိုမျိုးကျမတို့ရဲ့လွန်တွတ်တော်ကိုစလဲတွေအနေနဲ့ရောဒါတွေကိုလေ့လာကြည့်တဲ့အခါမှာလည်းတကယ်ဒီသူ့ဘဝကွန်ပျူတာတက်ရဲ့အတွက်လှုပ်ဆောင်တာတွေလုပ်နေပါတယ်အလူငွေတွေကောက်ခံကြတယ်ခြံစည်းရိုးကာကြတယ်ပေါ့နော်ဒီခြံစည်းရိုးကာကြတဲ့ပုံမှာပြည်သူတွေဘယ်လောက်ထိ safe ဖြစ်ပြီးလဲလုံခြုံစိတ်ချရပြီလားဆိုတော့အမေဖုန်းတွေလည်းကျမတို့အများကြီးရှိပါတယ
်ပြည်ထောင်စုအစိုးရလွှတ်တော်နဲ့ပြည်내အစိုးရသက်ဆိုင်တဲ့တာဝန်ရှိတဲ့ဒီဘက်ကဒေသခံပြည်သူတွေအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိအောင်အကာအကွယ်ပေးတဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့နောက်ဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေစီမံကိန်းတွေဆောင်ရွက်တဲ့အခါမှာလည်းဒေသခံပြည်သူတွေရဲ့အသံလွတ်တော်ကိုယ်စားလှယ်တွေရဲ့အကြံပြုမှုတွေကိုအလေးထားဆောင်ရွက်ပေးဖို့ကိုလည်းလွတ်တော်ကိုယ်စားလှယ်မထုမေကတိုက်တွန်းပါတယ
်။အဓိကတော့ပေါ့နော်ဒီကျွန်တော်တို့ခိုင်တိုင်းရင်းသားများအနေနဲ့ကတော့လုံခြုံဖို့ပဲလုံခြုံဖို့နဲ့တရားဥပဒေစိုးမိုးဖို့ပဲဆိုတော့လုံခြုံခြုံနဲ့တရားဥပဒေစိုးမိုးရေးရှိမယ်ဆိုလို့ရှိရင်တော့ဒီဖွံ့ဖြိုးရေးကဏ္ဍတွေကိုလည်းကျမတို့ဒီနိုင်ငံသူနိုင်ငံသားတွေအနေနဲ့ဒီဖန်တီးနိုင်တဲ့စွမ်းအားရှိပါတယ်ဆိုတော့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုပြည်သူတွေအတွက်အစိုးရကအပြည့်အဝကာကွယ်ပေးနိုင်ပြီဆိုလို့ရှိရင်ဖွံ့ဖြိုးရေးလုပ်ငန်းလုပ်ဖို့ကဟိုအခက်ကြီးရလို့ကျမမထင်ပါဘူးရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီတိမ့်ဆောင်ထွက်ပြေးသွားကြသလိုအခုချိန်အထိတော့ပြန်လည်ဝင်ရောက်လာတာမရှိသေးပါဘူးအလားတူရခိုင်ပြည်နယ်တွင်မှလည်းတချို့ကတော့အစိုးရဖွင့်နေထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံခဲ့ကြသလိုနီးစပ်ရာမိဘဆွေမျိုးတွေစီမှာလည်းတွားရောက်နေထိုင်ခဲ့ကြတာဖြစ်ပါတယ်အခြေအနေတွေတည်ငြိမ်သွားစားအချိန်မှာတော့သူတို့နေရက်တွေကိုပြန်လာကြပြီးမိဘခရာလုပ်ငန်းဝင်ပြန်ဝင်ဖို့ဆောင်ရွက်ရမှာတော့လုံခြုံရေးစိုးရင်ချက်တွေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဖြစ်တယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်ဒီရွေးကနေစနေညနေခင်းအစီအစဉ်လေးကိုညနေ9နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်တပ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်လေးကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ညနေခင်းအစီအစဉ်အဆုံးပတ်ခင်မှာသတင်းချင်းချုပ်ကိုပို့အောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေဆုံးသက်ဖို့တန်တမာရေးနီလန်းရာဂျိုးပန်းနဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မျက်နှာချင်းဆိုင်တွေ့ဆုံဖို့သဘောတူလိုက်တာအပေါ်ဝေဖန်နေကြပါတယ်ပြင်ဆင်ချိန်သိနေရပဲကင်ဂျွန်အွန်းနဲ့မေလမှာတွေ့ဆုံဖို့သဘောတူလိုက်တာနဲ့ပတ်သက်လို့ဆိုရင်ကြောင့်သမ္မတဥပမာအဆိုရရဲ့လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးအထူးကြံပေးရောဘတ်အင်ဟွန်ကပြောဆိုလိုက်သလိုထရမ့်အနေနဲ့မြောက်ကိုရီးယားရဲ့ထောင်ချောက်ထဲကိုဝင်သွားမှာကိုဆိုရင်မိကြောင်းထောက်ပြသူတွေလည်းရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးစီးချက်ဖို့ဆုံးဖြတ်ပြီးတဲ့နောက်ဥရောပသမဂ္ဂနဲ့ဂျပန်ကုန်သွယ်ရေးထိပ်တန်းခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးခွန်စနစ်တကြောင်ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုပြီးဆွေးနွေးနေကြချိန်မှာ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးနဲ့ဂျပန်ကုန်သွယ်ရေးစီးပွားရေးနဲ့ဆက်မှုလုပ်ငန်းများဆိုင်ရာဝန်ကြီးတို့ဒီကနေ့တွေ့ဆုံနေကြတာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကရာဇဝတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာခက်မြမြန်ဆောင်ရွက်နိုင်ဖို့ဖိလစ်ပိုင်ရဲတပ်ဖွဲ့အကြီးအကဲတချို့ကိုစင့်ခေါ်ခွင့်အာဏာပေးတဲ့အမိန့်ကြေညာချက်ကိုဒီကနေ့လက်မှတ်ရေးထိုးအတည်ပြုပေးခဲ့တယ်လို့သမ္မတရဲ့ပြောခွင့်ရကပြောပါရယ်။စီးရီးယားနိုင်ငံဂေါ်တာဒေတာကိုလူသားချင်းဆိုင်ရာထောက်ပံ့ရေးအကူအညီတွေပေးပို့နေတဲ့ကယ်ဆယ်ရေးလုပ်သားတွေအနေနဲ့သူတို့ရဲ့ဘဝတွေမစသေးသင့်ဘူးလို့အရှိအလေပိုင်းဆိုင်ရာနိုင်ငံတကာချက်ချင်းနီအဖွဲ့အကြီးအကဲရောဘတ်မာတီနီကသတိပေးပြောဆိုပါရယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုဒီ VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.